ဤဝက်တပ်ဖွဲ့ဝင်နဲ့မဟာမိတ်ပြည်သူစစ်တွေဟာအမေရိကန်ရုရှားနဲ့အီရန်ပါဝင်နိုင်ငံပေါင်း16နိုင်ငံထက်မနည်းကဤဝက်စစ်တပ်ကိုပေးထားတဲ့လက်နက်ခဲယံတွေကိုတုံးပြီးစစ်ရာဇဝတ်မှုတွေကိုကျူးလွန်နေတယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကဒီကနေ့ထုတ်တဲ့အစီရင်ခံစာတစ်ခုထဲမှာဖော်ပြထားပါတယ်။ရှီယာမွတ်စလင်တွေအများဆုံးပါတဲ့ပြည်သူစစ်တွေကိုတစုတစည်းတဲ့အဖြစ်ဟာရှိချာဘီလို့တိကျကြောင်းကို AI ကပြောထားပါဤဝက်စစ်ဖက်ရဲ့လက်နက်ခဲယံတွေတုံးပြီးတရားလက်လို့တပ်ဖြတ်တာနဲ့နှိမ့်ဆက်ညှဉ်းပန်းတာလို့စစ်ရာဇဝတ်မှုတွေကိုဒီပြည်သူစစ်တွေကကျူးလွန်နေတယ်လို့ AI ကပြောပါတယ်။ Iraq ကိုလွှဲပေးလိုက်တဲ့လက်နက်ခဲယံတွေဟာလူခွင့်ရေးချိုးဖောက်မှုကိုကျူးလွန်တဲ့နောက်ခံသပိုင်းကြောင့်ရှိထားမှုတဲ့ပြည်သူစစ်အုပ်စုတွေလက်ထဲရောက်သွားမဲ့တကယ်အန္တရာယ်ရှိနေတယ်ဆိုတာကို American ဥရောပနိုင်ငံတွေ Russia နဲ့ Iran ပါဝင်လက်နက်ခဲယံထောက်ပံ့နေတဲ့နိုင်ငံတွေအနေနဲ့လက်ခံရပါမယ်လို့ AI သုတေသီ Patrick Wilkin ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဤဘက်ကိုလက်နဲ့ရောင်းချင်တဲ့နိုင်ငံတွေအနေနဲ့ပြည်သူစစ်တွေကလူခွင့်ချိုးဖောက်ဖို့ဒီလက်နက်တွေကိုအသုံးမပြုရေးတေချာစေဖို့တင်းကျပ်တဲ့ကန့်သက်ချက်တွေကိုအရင်ဆုံးချမှတ်တင်တယ်လို့ Wilkin ကပြောပါတယ်။ဒေဂိဆာနဲ့ပတ်သက်ပြီးဟာဟစ်ချာဘီပြည်သူစစ်အဖွဲ့ပြောခွင့်ရသူဘက်ကလောလောဆယ်ဘာမှချက်မှမပေးသေးပါဘူး။